ခုလိုမဲ့တရင်တွေမှာကျင်းပမယ်ဘင်္ဂလားဒေ့ရှ်နိုင်ငံရွေးကောက်ပွဲဟာအကြမ်းဖက်မှုတွေကင်းစင်ပြီးတော့ဆက်ဖက်မှုရှိတဲ့ငြိမ်းချမ်းပြီးတော့အားလုံးပါဝင်နိုင်တဲ့မှန်ကန်ဖြောင့်မတ်တဲ့ရွေးကောက်ပွဲဖြစ်ဖို့လိုလာတဲ့အကြောင်းကုလသမဂ္ဂအတွင်းမှကြောင့်အန်တိုနီယိုဂူဒရက်စ်ကကြာတာပြင်းနေမှာပြောဆိုလိုက်ပါတယ်။ တရင်ပပောင်များစွာနိုင်ငံတော်အကြမ်းဖက်မှုတွေနဲ့ဖန်ဆီးမှုတွေကြုံပြီးနောက်ပိုင်းတောက်ကြာနေမှာတော့မင်းဆက်စည်းဝေးကာလပြီးဆုံးသွားခဲ့ပြီဖြစ်ပါတယ်။ ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေခ်ဟာစီနာဦးဆောင်တဲ့အာဝါမီလိဂ်ပါတီကတတိယမြောက်သက်တမ်းထက်ရဖို့ညွှန်လင်းနေကြတာပါ။အဓိကတိုက်ခိုက်ပါတီ ဘင်္ဂလားဒေ့ရှ်အမျိုးသားပါတီ BNP ကိုဦးဆောင်တဲ့ရှေခ်ဟာစီနာရဲ့အဓိကပြိုင်ဘက်ဖြစ်တဲ့ဝန်ကြီးချုပ်ဟောင်းခလီဒါစီယာကတော့အကျဉ်းချက်ချစာမှုဆွဆဲကျတဲ့ထောင်ချခံရတာဖြစ်ပါတယ်။သူခုလိုထောင်ချခံရတာကနိုင်ငံရေးပြောကမကင်းဘူးဆိုပြီးတော့ဝန်ကြီးချုပ်ဟောင်းစီယာကဝေဖန်ထားတာပါ။ ပြီးခဲ့တဲ့2020ခုနှစ်ပိုင်းကလေးကအခုချိန်ထိအတိုက်ခံခေါင်းဆောင်9000ကျော်အဖမ်းခံရပြီလို့ BNP ပါတီကပြောဆိုထားပါတယ်။